မြောက်လန်ဒိတ်စာချုပ်ဖွဲ့နေတိုးဖွဲ့ဝင်နိုင်ငံတွေထံကကာဝေးရေးအတွက်တိုးမြင့်သုံးဆမဲ့ဂရုပြုစကားရရှိခဲ့တဲ့အတွက်အောင်မြင်မှုရခဲ့တဲ့အကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောလိုက်ပါတယ်။မာမိတ်ဖွဲ့ရဲ့ဝင်တော့ဝင်ဖို့အများစုကိုအမေရိကန်ကထမ်းပို့နေရကြောင်းအမေရိကန်သမ္မတကဇက်တိုက်ဆိုးလို့ဝေဖန်ခဲ့ပြီးနောက်မှာပဲဘယ်ချင်နိုင်ငံဘရက်ဆယ်မြို့ကလျှက်ကျန်နှစ်ပတ်လည်ထိပ်သီးဆွေးနွေးပွဲဒီကနေ့ဆုံးသက်ချိန်မှာသမ္မတထရန့်ကပြောလိုက်ကြပါဖော်နိုင်ငံရဲ့ဂရီစကားကြောင့်နေတိုးဖွဲ့ကြီးပုံမခိုင်မှာအားကောင်းလာပြီးဖြစ်ကြောင်းလဲဗြိတိန်ဝန်ကြီးချုပ်ထရီဇာမေးပြင်းအဲလစ်ဘက်ပြင်းမှာယူရိုနဲ့ကတွဲဆုံမှုဒီကနေ့လန်ဒန်မြို့တော်ကိုမထွက်ခွာခဲ့ပါပဲတင်းနောက်တွေကိုပြောခဲ့ပါတယ်ဘယ်နိုင်ငံတွေကဘယ်တိုက်တာတိထဲ့ဝင်မယ်ဆိုတော့ကိုအတိအကျမပြောခဲ့ပေမဲ့ပြီးခဲ့တဲ့နှစ်ထဲဖော်နိုင်ငံတွေကကာကွယ်ရေးအတွက်တူးမြင့်300ရံမှာ33ဘီလီယံတိရှိခဲ့ကြောင်းနဲ့အရင်ကတွေးတော်မတွေးမီတဲ့ပမာဏထက်တူးမြင့်မှုသဘောတူညီခဲ့တဲ့အကြောင်းလဲပြောဆိုခဲ့တာပါနေတိုးထရီမချုပ်ယန်စတိုတန်ဘတ်ကတော့စစ်ဖက်ဆိုင်ရာသုံးစိတ်တူးမြင့်မှုအရေးကြီးလိုအပ်နေချိန်မှာသမ္မတထရန့်ကတွန်းအားပေးနိုင်ခဲ့ကြောင်းပြောဆိုခဲ့ပါတယ်ပြည်ထောင်စုသမ္မတအီမန်နျူရယ်မက်ခရွန်ကတော့နေတိုးဖွဲ့ဝင်29နိုင်ငံထဲမှာဗဲနိုင်ငံကမှ2024ခုနှစ်မှာနောက်ဆုံးထားပြီးဖွဲ့ဝင်နိုင်ငံတွေရဲ့ပြည်မြပြည်ရင်းကုန်ထုတ်လုပ်မှုပမာဏ GDP ရဲ့200ရာခိုင်နှုန်းထိတိုးမြင့်သွားဖို့မူလကရည်မှတ်ထားတာထက်ကျော်လွန်ပြီးသဘောတူကြတာမရှိကြောင်းပြောဆိုခဲ့တာပါသမ္မတထရန့်ကတော့200ရာခိုင်နှုန်းထိတိုးမြင့်မှုဂရုပြုချက်ရခဲ့ကြောင်းပြောခဲ့တယ်လို့မနေ့တုန်းကလည်းနေတိုးဖွဲ့ဝင်နိုင်ငံတွေအနေနဲ့ကာကွယ်ရေးအတွက်3စီကို2024ခုနှစ်မှာတိုက်ပီ GDP ရဲ့400ရာခိုင်နှုန်းစီထိတိုးမြင့်သုံးဆဖို့လည်းတိုက်တွန်းနေတာပါ။ဒီလိုမှာတော့ကာဝေး3စီအတွက် GDP ရဲ့200ရာခိုင်နှုန်းသုံးဆတဲ့နေတိုးဖွဲ့ဝင်နိုင်ငံ5နိုင်ငံသာရှိနေပါတယ်။